တရင်သာရှင်လင်းပွဲပြုလုပ်ခဲ့သူဒေါက်တာဒေးဗစ်နာဗာရိုကရှေ့တောင်အာရှနိုင်ငံတွေရဲ့ယောဂါဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအသေးစိတ်ကို FAO အဖွဲ့ရဲ့အကြီးအကဲဒေါက်တာဟာရှန်ရွှေနဲ့ WHO အကြီးအကဲဒေါက်တာဆွန်ချိုင်းပရိယာပါကွန်တို့ကိုမေးမြန်းဖို့ပြောကြားခဲ့ပါတယ်။ဒါကြောင့်ဒေါက်တာဟာရှန်ရွှေကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ကြက်ငှက်တကွေးယောဂါဟာလူတွေကိုကူးစက်တဲ့အဆင့်ကိုရောက်ပြီလားခင်ဗျာ
။ We don't have any official report about the human cases at this moment from Myanmar. I cannot tell you more.
ယောဂါကူးစက်တယ်ဆိုတဲ့တရားဝင်အစင်ခံစာအခုချိန်ထိမရသေးပါဘူး။ဒါကြောင့်ခုထက်ပိုပြီးကျွန်တော်မပြောနိုင်ပါဘူးလို့ဖြေကြားပါတယ်။ဟုတ်ကဲ့ခင်ဗျာ။မကြသေးခင်ကမန္တလေးတိုင်းနဲ့မကဘဲစကိုင်းတိုင်းဘက်မှာပါယောဂါဖြစ်ပွားနေတယ်ဆိုတဲ့သတင်းတွေရရှိပါတယ်။အဲဒီကအခြေအနေအတိအကျကိုပြောပြပေးပါခင်ဗျာ
။ Situation there was more serious than what we imagined.Up to now, there are over 100 outbreaks, mainly in two districts, two divisions, they call it, Mandalay and Sagai.
အခြေအနေဟာကျွန်တော်တို့အရင်ကထင်ထားတာတဲ့စိုးဝါးနေတာတွေ့ရပါတယ်။အခုချိန်မှာမန္တလေးနဲ့စကိုင်းတိုင်းတွေမှာယောဂါဖြစ်ပွားတဲ့နေရာတရားကျော်တွေ့ရတယ်လို့လူတွေအနေနဲ့ယောဂါကိုသိပြီးကြောက်ရမှမသိသေးလို့ဂရုမစိုက်တဲ့အနေအထားတွေလည်းတွေ့ရတဲ့အကြောင်းသတင်းထုတ်ပြန်မှုပညာပေးမှုအနေအထားတွေမှာလည်းလိုအပ်ချက်တွေအများကြီးတွေ့မြင်ရတဲ့အကြောင
်း the country is the capacity is not ready in term of this in the laboratory diagnosis equipment is not ready in the control in a biosecurity way like personal protection gears
မြန်မာနိုင်ငံရဲ့ဓာတ်ခွဲကမ်းတွေအခြေအနေအရယောဂါကိုဓာတ်ခွဲနိုင်တဲ့အခြေအနေမရှိသေးသလိုပဲဇီဝအကာအကွယ်တွေတုံးပြီးတော့ယောဂါကာကွယ်ရေးဆောင်ရွက်နေတဲ့အနေအထားလည်းလုံးဝမရှိသေးကြောင်းမြန်မာနိုင်ငံဟာယောဂါကာကွယ်ရေးနဲ့ပတ်သက်ရင်အားနည်းချက်တွေအများကြီးတွေ့မြင်နေရပါတယ်လို့ဆိုပါတယ
် that any weak chain in the systems would have impact on the whole system because the virus no national boundary no political and
အားနည်းပြောညံ့နေတဲ့အချက်တစ်ခုကနေစနစ်တစ်ခုလုံးကိုထိကြိုက်သွားမှာကိုစိုးရိမ်နေရပါတယ်။ယောဂါပိုးဟာတိုင်းပြည်ရဲ့နယ်နိမိတ်ဆိုတာကိုလည်းမသိပါဘူး။နိုင်ငံရေးကိုလည်းနားမလည်ပါဘူး။ကိုယ့်ဘက်ကကာကွယ်မှုလုပ်ငန်းတွေအားပြော့နေရင်ပြဿနာတက်လာနိုင်ပါတယ်လို့ပြောဆိုသွားပါတယ်။ FAO အနေနဲ့မြန်မာနိုင်ငံကိုဘယ်လိုအကူအညီမျိုးတွေဆောင်ရွက်ပေးနေပါလဲလို့မေးတဲ့အခါမှာတော့အခုချိန်မှာ FAO အဖွဲ့နှစ်ဖွဲ့ကိုမြန်မာနိုင်ငံကိုဆေးလွှတ်ထားပြီးဖြစ်တဲ့အကြောင်းမြန်မာနိုင်ငံကလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်မှုအတွက်ဆောင်ရွက်ပေးနေပါတယ်လို့ပြောဆိုပါတယ် RFA ကဆက်လက်ပြီးကြက်ချံပိုင်ရှင်တွေဆုံးရှုံးမှုတွေအတွက်ရော်ကြီးမရဘူးဆိုတော့ပြောဆိုမှုတွေကြားရပါတယ်ဒီကိစ္စကိုဘယ်လိုဆောင်ရွက်ပေးဖို့အစီအစဉ်ရှိပါလဲခင်ဗျာ
That is true that is why I mentioned during my intervention that we need to assist
ဒါအမှန်ပဲဖြစ်တဲ့အကြောင
်းဒီကြောင်းကိုကျွန်တော်
ဆွေးနွေးချပြပြီးဖြစ်ပါတယ်မြန်မာနိုင်ငံကကြက်ချံပိုင်ရှင်တွေကိုပြန်လည်တည်ထောင်နိုင်ဖို့လိုအပ်တဲ့ငွေတွေထုတ်ပေးနိုင်မှုအတွက်အပြည်ပြည်ဆိုင်ရာကအကူအညီတွေရှာဖွေနေစေဖြစ်ပါတယ်လို့ပြောဆိုသွားပါတယ်ခင်ဗျာ